ဟာမတ်စစ်ကြီးထိုးစစ်ကိုထောက်ခံတာနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အမေရိကန်လွှတ်တော်ဟာမကြုံစဘူးဖက်ဒရယ်အစိုးရဝန်ထမ်းတွေရဲ့တောင်းဆိုချက်တွေနဲ့ရင်ဆိုင်နေကြရပါတယ်။နိုင်ဂျိုင်းဝန်ကြီးဌာနကနေ NASA အခါသလေးလာရေးဌာနထိဖက်ဒရယ်အစိုးရနဲ့လွှတ်တော်ဝန်ထမ်းတွေဟာအိတ်ဖွင့်ပေးစာတွေကိုလက်မှတ်ထိုးနေကြတယ်လို့သတင်းတော်တွေနဲ့ပြောဆိုအများပြည်သူနဲ့ဝတ်ပြုစုတောင်းပွဲတွေမှာပါဝင်နေကြတာပါ။ဒီလိုလောက်ကြသူတွေကဟာမတ်နဲ့အစ္စရေးတိုက်ပွဲမှာအပြစ်ခတ်ရစဲရေးမူဝါဒချမှတ်ဖို့အမေရိကန်အစိုးရနဲ့လွှတ်တော်ကိုတောင်းဆိုနေကြပါတယ်။ဖက်ဒရယ်ဌာန30ကျော်ကဝန်ထမ်း650ကအိတ်ဖွင့်ပေးစာတစ်စောင်ကိုလက်မှတ်ထိုးခဲ့ကြတယ်လို့အဲ့ဒီအိတ်ဖွင့်ပေးစာအတွက်စီးရုံးလှုပ်ရှားသူတွေကပြောကြပါတယ်။နောက်ပေးစာစောင်ကိုလည်းအမေရိကန်အစိုးရရဲ့နိုင်ငံခြားရေးအကူအညီပေးရေးဌာန USAID ဝန်ထမ်း1000ကျော်ကလက်မှတ်ထိုးခဲ့ကြတာပါ။လွှတ်တော်ကကျွန်တော်တို့ဆရာအများစုကသူတို့ကိုစားပြုတဲ့လူလူကိုနားမထောင်ကြပါဘူးလို့တွတ်တော်ဝန်ထမ်းတစ်ယောက်ကဒီလဆန္ဒပြပွဲတစ်ခုမှာတက်ရောက်လာသူတွေကိုပြောကြားခဲ့ပါတယ်။လူလူသဘောထားစစ်တမ်းတွေမှာလည်းသဘောထားတင်းမာတဲ့အစ္စရေးလက်ရာအစိုးရအပေါ်စိတ်မချမ်းသာတဲ့သဘောထားတွေပေါ်ပြလာကြတာကိုလည်းအတွေ့အကြုံပေါ်ပြီးလာများလာနေပါတယ်။